စကိုင်းတိုင်းဒေသကြီးကလေးမြို့မှာစစ်အာဏာရှင်ဆန့်ကျင်ရေးသဘေးမောက်ဆန္ဒပြမှုတွေပုံမူပြင်းထန်လာသလိုလုံခြုံရေးတပ်ဖွဲ့တွေမလာနိုင်အောင်ကလေးကန်းကောမြို့ကားလမ်းကိုလည်းပိတ်ဆို့သားစီးခဲ့တာကြောင့်စစ်တပ်ကကြေးရွာသားတွေကိုပြစ်ခတ်ဖမ်းဆီးနေတာကြောင့်လည်းရွာသားများပြားသိမ်းရှောင်ထွက်ပြေးနေကြရပါတယ်ကလေးနဲ့ကံကောကာလမကလေးမြုပ်ဝင်နာကနှစ်ချောင်းငဖားချောင်းခွရွာဒီမှာမနစ်ဧပြီလတရနေ့ကစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ချောင်းခွရွာသားသုံးဦးနဲ့ဝေပူလရွာသားတို့တိတ်ဆုံးသွားတယ်လို့ရွာသားတယောက်ကပြောပါတယ
်သူတို့ကအဲရွာထဲဝင်ပြီးပစ်နေတာဗျသူတို့ကရန်သူတွေမဟုတ်ဘူးသူတို့ကဒီအောင်မှာတလေနဲ့ထိုင်တယ်လို့ကချောင်းခွ၄ယောက်ပါ၄ယောက်ချောင်းခွမှာကလေး၈နှစ်တောင်နဲ့50ကျော်တဲ့တရတယောက်က60ကျော်တရားဝေဘူးလားဟဲ့ကောင်ကတရားချောင်းကမမင်းငယ်တရားလေးရောက်ပ
ါဒီနေ့မှလည်းကလေးမျိုးနဲ့တန်ဖိုးကြေးရွာဘက်ကိုဝင်ရောက်စစ်စေးရှာဖွေနေမှုကြောင့်ရွာသားထောင်ကြီးဘေးလွတ်ရာတိမ်းရှောင်နေရတယ်လို့ရွာသားသူကပြောပါတယ
်မင်းငယ်ကရှိတာရဲ့ကျွန်တော်ရွာဝင်လာခဲ့တာနဲ့အင်းဒီလက်ထောက်တဲ့ဒီနတ်ဒီလက်ရှာတဲ့ပတ်ဆံလေးယူကြတယ်ဗျတော့ကြောက်နေတဲ့ကျွန်တော်ဒီအောက်ဆက်ပြေးနေတာဗျအခုရောအခုတံပိုးကျေးရွာချင်းကဒုက္ခတဲ့ဖြစ်တာပေါ့တံပိုးလူပေါင်းကလေးထောင်ရရတော့ရှိတယ်ခိုးလေးထောင်တော့ရွာဆက်ပြေးနေတာဗျရှောင်းပုန်းနေတာဗျဟိုတောင်ဖဲရှောင်းတဲ့လူလဲတဝဲဟိုမြေတမိဖဲရှောင်းတဲ့လူလဲတဝဲပါအကုန်
တံဖူနဲ့ချောင်းခွကြီးရွာကရွာသားများစုထွက်ပြေးနေကြပြီးရွာမှာတက်ကြီးရွယ်ဦးတချို့သာကြံနေခဲ့တယ်လို့ပြောပါတယ်။ကလေးမျိုးထဲကိုစိတ်ကူလုံခြုံရေးတပ်ဖွဲ့တွေကလေးမျိုးထဲဝေမလာနိုင်အောင်ကလေးကန်းကောမျိုးကားလမ်းနဲ့ဘေးကရွာသားတွေကလမ်းတွေပိတ်ဆို့တားဆီးခုခံခဲ့တာကြောင့်အခုလိုရွာတွေကိုတပ်ကပြင်းမထားပြုတ်ခွင်းပစ်ခတ်တာလို့ကလေးမျိုးခန့်တို့ကပြောပြပါတယ်။
အဓိကတော့ကလေးမျိုးကိုစစ်ကူလာတဲ့ကံကိုဘက်ကစစ်သားတွေကိုကလေးမျိုးကိုလာလို့မရအောင်ဒီရွာသားတွေကနန်းကိုပိတ်ဆို့ရမှမျိုးတွေလုပ်တယ်ပေါ့လေကလေးမျိုးကစစ်သားတွေကအဲ့ဘက်ကိုဆင်းသွားပြီးတော့အဲ့လိုပိတ်ဆို့ရဲ့ရွာသားတွေကိုနန်းပစ်တာပဲသူတို့ရပစ်တော့ဟိုဘက်ကရွာသားတွေလည်းခုခံနေတယ်သူတို့ရရလက်နဲ့ဆွဲပြီးတော့ပြန်ပစ်တာလေအဲ့လိုမျိုးပဲအဲ့ဒီချောင်းခွတစ်ခုတည်းမဟုတ်ဘူးအဲ့ဒီဟိုမတ်ချလာ31ကျန်းတဲ့နေဒီအနတ်မြောင်းတို့တချောင်းတို့ပြီးတော့ငဖားတို့တောက်လျှောက်တို့ဖြစ်နေပြီစစ်သားတွေအဲ့ဘက်ကိုပဲဖြစ်နေတာ
ကလေးမျိုးကဆန္ဒပြပွဲတချို့မှာတောက်ဖွဲ့တွေဘက်ကလက်နဲ့နဲ့အပြင်းနဲ့ပြစ်ခတ်ခဲ့သလိုဆန္ဒပြပြည်သူတွေဘက်ကလည်းသူမိသနလေသနဂက်သနတွေနဲ့ပြန်လည်ပြစ်ခတ်ခဲ့ကြပါတယ်ကလေးတက္ကသိုလ်ဤမှာစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ဧပြီလ3ရက်နေ့ညပိုင်းက19နှစ်ရွယ်မောင်ညာလင်းသက်တည်ဆုံးခဲ့ပါတယ
်ဒီမင်းညာတော့ကိုမိုင်ဘက်မှာကလေးတက္ကသိုလ်နားမှာပြစ်ခတ်လို့ခိုင်ကမ်းမျိုးကတယောက်ဟာ19နှစ်အရွယ်ကျတော့ကျသွားတယ်
ကလေးမျိုးမှာစစ်အာဏာရှင်စန့်ကျင်ရေးတပိတ်တွေရက်ဆက်ဖြစ်ပွားနေသလိုဇာနာပြပွဲတွေကိုစစ်တပ်ဘက်ကအကြမ်းဖက်ဖြိုခွင်းမှုတွေလည်းတိုးလုပ်နေသလိုလူထုဘက်ကတော့ရရလက်လက်နဲ့ကာကွယ်ခုခံသုတ်ပြနေကြပါတယ်ခင်ဗျာ